ုရပိုင်းမြန်မာပြည်တွင်းမှာအမေရိကန်ဒေါ်လာဈေးနှုန်းဆက်ပြီးတက်နေတဲ့အတွက်အင်းနီးချင်းနိုင်ငံတွေကသွင်းကုန်တချို့လဲဈေးတက်နေပါတယ်အထူးသဖြင့်မြန်မာနဲ့နေဆက်ကနေအဓိကကုန်သွယ်နေတဲ့ထိုင်းနဲ့တရုတ်နိုင်ငံကပစ္စည်းတွေဈေးတက်လာနေကြောင်းနေဆက်ကုန်သွယ်တွေကပြောပါတယ်ရန်ကုန်ကပြပို့ထားတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညိုကပြောပြပါမယ်ခင်
အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းကဒေါ်လာကို1900ကျပ်ဝန်းကျင်ရှိနေတာမို့လို့ဒေါ်လာငွေနဲ့ပြည်ဝရတဲ့သွင်းကုန်ပစ္စည်းတွေလည်းဈေးတက်လာပါတယ်မြန်မာပြည်အတွက်သွင်းကုန်အများစုကိုထိုင်းနဲ့တရုတ်နယ်စပ်ကနေပြီးတော့အဓိကသွင်းနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒေါ်လာဈေးတက်တဲ့အတွက်ထိုင်းဘတ်ငွေနဲ့တရုတ်ယွမ်ငွေလည်းဒီရက်ပိုင်းမှာဈေးတက်နေပါတယ်ဒါကြောင့်မို့ထိုင်းကုန်ပစ္စည်းတွေဒီရက်ပိုင်းပြည်တွင်းမှာဈေးတက်နေတဲ့အကြောင်းမြောက်လီနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းကဒေါ်တင်းမြက်က VOE ကိုပြောပါတယ်
ဒေါ်လာပြောင်းလဲဆိုတော့ဘန်ဒီတွေလည်းတက်တယ်ပတ်သက်ကုန်ရှိတယ်ဒီဆုံးကုန်ရှိတယ်စာကြိုရေးပစ္စည်းရှိတယ်နေရာဘက်ကုန်ပစ္စည်းတွေရှိတယ်တောင်းစီရှိတယ်နောက်ဆောက်လုပ်ရေးပစ္စည်းရှိတယ်တက်တယ်ဆိုတော့အားလုံးတက်တာပ
ါထိုင်းဘတ်ငွေနဲ့မြန်မာငွေလဲနှုန်းမှာထိုင်းဘတ်ငွေတစ်ဘက်ကို53ကျပ်ပေါက်ဈေးရှိနေပါတယ်တရုတ်ယွမ်ငွေကတော့ဇန်နဝါရီလကုန်ပိုင်းမှာတရုတ်ကိုမြန်မာငွေ200ပဲရှိခဲ့တာပါအခုမေလ19ရက်မှာတော့တရုတ်ကိုကျပ်250ပေါက်ဈေးရှိနေပြီးတော့တရုတ်သွင်းကုန်တွေလည်းဈေးတက်သွားပါတယ်ပြည်တွင်းမှာဒေါ်လာဈေးတက်လာလို့ရှိရင်ငူစင်နယ်ဆက်မှာတရုတ်ယွမ်ငွေလဲဈေးလိုက်ပြီးတော့တက်တဲ့အကြောင်းစံကုန်သည်ဦးမင်းသိန်းကပြောပါတယ
်။အားလုံးပဲဆိုတော့ဒေါ်လာဈေးတက်တယ်ဘာသာသိပါလဲဒီတရုတ်ငွေတက်တဲ့အတွက်မမပြည်ကတော့ဈေးကုန်ဖြစ်တဲ့တန်ကြောင်းတွေအစစ်စစ်ကြီးတွေဘီလာနေတွေစားမှုတောက်ကုန်တွေစစ်စစ်ကြီးတွေအများကြီးဖြစ်နေတော့ဈေးတက်တာတွေ့ရတယ်
ပြပကသွင်းတဲ့ကုန်ကြမ်းထဲမှာဒီဇယ်၊ဓာတ်ဆီလိုမျိုးကြောင်းစားဆီတွေဈေးတက်နေတာကလည်းကုန်ပစ္စည်းတွေပို့ဆောင်ရေးနဲ့ခံယူရေးပိုင်းမှာဈေးတွေပိုလာပါတယ်သွင်းကုန်တွေဈေးတက်လာလို့ထုတ်လုပ်မှုဈေးကတက်လာတဲ့အကြောင်းမြန်မာနိုင်ငံစက်မှုကုန်ထုတ်လုပ်သူများအသင်းကဒေါက်တာအောင်သိန်းကပြောပါတယ
်။ဒေါ်လာဈေးကတော့ import raw material တွေနဲ့ပို့ဆိုင်တာပေါ့နော်။ဆိုင်နိုင်ငံကကုန်ကြမ်းတွေဆိုရင်ဒီပြည်တွင်းမှာဆုံးမယ်ဆိုရင်တော့ထုတ်လုပ်မှုကုန်ကြမ်းဈေးကပြတ်သွားတာပေါ့နော်။ဂျုံကတော့ဆိုင်နိုင်ငံကဆွဲနေတုံးပြီနော်။ဂျုံတို့ကတော့ဒီမှာမှထုတ်တာပေါ့နော်။ဒါသာလေသူကဒီခုနပြောတဲ့ဒီဒေါ်လာဈေးနဲ့ချိန်နေတာပေါ့နော်။
မြန်မာပြည်ထဲမှာဆက်အနာသိမ်းခဲ့ပြီးတဲ့နောက်ငွေငယ်ကြီးမတည်ငြိမ်တဲ့အခြေအနေကြောင့်မလို့မြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာငွေနဲ့လဲလှယ်နှုန်းမှာတဖြည်းဖြည်းကျဆင်းနေပါတယ်မြန်မာဘဟုပန်ကဒေါ်လာကိုအများပြည်သူကိုပထမဆုံးအကြိမ်ထုတ်ရောင်းခဲ့ပြီးတဲ့နောက်မှာတော့ကျပ်ငွေတန်ဖိုးအနည်းငယ်ပြန်မြင့်တက်ခဲ့ပါတယ်ရွှေနဲ့ဒေါ်လာဝယ်ယူစုဆောင်မှုတွေများလာပြီးတော့ဈေးတွေလည်းအဆမတန်တက်နေတာပါကုန်တယ်နဲ့လုပ်ငန်းရှင်တွေကတော့အမေရိကန်ဒေါ်လာဈေးဟာဝယ်လိုအားများနေတဲ့အတွက်အများကြီးဈေးပြန်ကျမှာမဟုတ်ဘူးလို့ခံစားနေကြပါတယ်ခင်ဗျာ